2006ခုအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆက်ပတ်တယ်ဆိုတာမဟုတ်ပါဘူးလို့ရုရှားဆိုကတင်းလာနေတဲ့ကောင်ကငြင်းဆန်လိုက်ပါတယ်။ဆက်ဆက်ပြောဆိုမှုတွေဟာအခြေပြင်းမရှိဘူးလို့ဆိုရပြောခွင့်ရသူဒီမီထရီပက်စကော့ကတင်းတော့တယ်ကိုပြောခဲ့တာပါ။သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆက်ပတ်ခဲ့သလားဆိုတာစုံစမ်းနေတဲ့အမေရိကန်အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာကရုရှား73ဦးနဲ့ရုရှားပိုင်ဆိုင်မှု3ဦးကိုရွေးကောက်ပွဲကိုနှောက်ယှက်ဖြစ်စေအောင်နဲ့ဒေါ်နယ်ထရမ့်အကျိုးဖြစ်အောင်တရားမဝင်တရင်ချက်လက်တွေဖြန့်ဝေမှုနဲ့တရားဆွဲဆိုခဲ့ပြီးတော့ရပိုင်းကြမှာအခုလိုမျိုးရုရှားဘက်ကတုတ်ပြန်ခဲ့တာပါ။ဆမျက်နာ38မျက်နှာပါတဲ့ဆွဆွဲချက်တွေထဲမှာရုရှားပူးပေါင်းကြံစည်သူတွေဟာထရမ့်မဲဆွဲစီယုံရေးဖွဲ့တွေမှာပါဝင်နေသူတွေနဲ့ပူးပေါင်းမှုအထောက်ခံလို့ဆွဆွဲထားပေမဲ့ထရမ့်စီယုံရေးဖွဲ့ဝင်တဦးတယောက်ကိုမှရုရှားနဲ့ပူးပေါင်းကြံစည်မှုနဲ့ပတ်သက်ပြီးတော့ဆွဆွဲထားတာမပါပါဘူး။ဒီကောက်ပွဲမှာ Trump နိုင်ငံအောင်ရုရှားတို့ကကြည်ကြဲတမျှဝင်ရောက်ဆက်ပတ်ခဲ့တယ်ဆိုပြီးတော့ American ထောက်လိုင်းရေးအတိုင်းအဝန်းကရောအထူးဆုံးစာစစ်ဆေးမှုမူလာကပါကောက်ချက်ချခဲ့ပြီးမယ်လေတမျှ Trump ကတော့သူ့နိုင်ငံအောင်ရုရှားနဲ့ပေါင်းပြီးတော့လုပ်ခဲ့တာမရှိဘူးလို့အရင်ကတည်းကအလေးနဲ့ပြောကြားခဲ့တာပါ2016ခု American တမျှရွေးကောက်ပွဲမှာဝင်ရောက်ဆက်ပတ်မှုနဲ့ရုရှားလူမျိုးတွေရဲ့ပိုင်ဆိုင်မှုတွေကိုပထမဆုံးချိန်ထူးဆန်နိုင်ဖွဲ့ကဆွေးနွေးတင်ခဲ့တာဖြစ်ပါတယ်